လာမယ့်2018ခုနှစ်မှာကျွန်းတစ်တန်1000ခွဲနဲ့တင့်မာတန်3,300ကျော်ထုတ်လုပ်သွားမယ်လို့တည်တော်ဦးစီးဌာနကထုတ်ပြန်ထားပါတယ်။ဒီတစ်ထုတ်လာတွေဟာနိုင်ငံသားငွေရဖို့နဲ့ပြည်တွင်းမှာအသုံးပြုဖို့ထုတ်တာလို့တရားစာတနဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနဒုတိယထရီမန်နေဂျာဦးခင်မောင်ကြီးကပြောပါတယ်။
ဒါကနိုင်ငံခြားငွေရှာဖို့လည်းပါတယ်ပြည်တွင်းသုံးတယ်လည်းပါတာပေါ့နော်အဲတော့မြန်မာတင်လုပ်ငန်းတစ်ခုလည်းပဲလောက်တာလေနော်ပြည်တွင်းငွေပြပောင်းငွေကျွန်တော်တို့က1819မှာရှားမဲ့သူရထားချက်တွေရှိတယ်လေအဲဒါအဲ့ဒီဟာတွေအတွက်ကျွန်တော်တို့ထုတ်တာပေါ့နော်1819တက်ကတော့ကျွန်တော်တို့ဟွာလောက်မှန်းထားပါတယ်အမေရိကန်ဒေါ်လာ100,000,000ပေါ့ပြည်တွင်းငွေကတော့117 billion ပေါ့
ဒီနေ့တက်ထုတ်ဖို့ရထားတာဟာအရင်ဆိုးရွားတွေလက်ထက်ကတက်ထုတ်တာထက်အများကြီးရှော့ထုတ်တာဖြစ်ကြောင်းလဲဥက္ကမောင်ကြီးကပြောပါတယ်တက်ထုတ်ဖို့ရထားတဲ့နေရာတွေကတော့စကိုင်းမန္တလေးမကွေးပဲခူးအေရဝတီစတဲ့တိုင်းဒေသကြီးတွေနဲ့ရှမ်းရခိုင်ချင်းနဲ့ကချင်းစတဲ့ပြည်နယ်တွေမှာတိထုံမှာဖြစ်ပါတယ်ဒီထက်ကစကိုင်းတိုင်းမှာကျွန်းတစ်တန်ချိန် 8,000 ကျော်နဲ့တင့်မာတန် 2,900 ကျော်ထုတ်လုပ်မှာဖြစ်ပြီးတိုင်းနယ်ပြည်နယ်တွေထဲမှာစကိုင်းတိုင်းဟာအများဆုံးတိထုံဖို့ရထားတဲ့နေရာဖြစ်ပါတယ်စကိုင်းတိုင်းဟာနှစ်တိုင်းနီးပါးတရားဝင်တိထုံမှုများပြီးတိခိုးထုတ်တာတွေလည်းဒီနေ့အထိမထမ်းချုပ်နိုင်သေးဘူးလို့ဒေသခံတွေကပြောကြပါတယ်အစိုးရအနေနဲ့ပြည်တွင်းသုံးဘလောက်ရှိတယ်ဒေသသုံးဘလောက်ရှိတယ်ဆိုတာစစ်တမ်းကောက်ယူမှုမရှိပဲတစ်ထုတ်နေတာတွေကိုမဖြစ်တဲ့အကြောင်းတည်တော်ဥပဒေစိုးမိုးရေးစီမံအုပ်ချုပ်ရေးနဲ့ကုန်သွယ်မှုဖလက်တီအဖွဲ့စကိုင်းတိုင်းဒေသကြီးအဖွဲ့ဝင်ဦးငွေလင်းကပြောပါတယ
်အစိုးရအနေမှာဒီထုတ်တဲ့တစ်ကလည်းစကိုင်းတိုင်းကလည်းပုံများနေရဆိုတော့နောက်ရှေ့ရှောက်ဆက်တော့အဲ့ဒီကနေကိုပြည်တွင်းသုံးလိုအပ်ချက်ဘလောက်ရှိရလဲဥပဒေဒေသသုံးလိုအပ်ချက်ဘလောက်ရှိရလဲဆိုတာမျိုးတွေကိုအမစစ်တမ်းမကောက်ဒီပဲနဲ့အချက်လက်တွေမရှိဒီပဲနဲ့ဟိုကတော့အစိုးရဒီလိုမျိုးပြစ်ထုတ်နေတာမျိုးတော့ကျွန်တော်တို့အနေနဲ့သဘောမတူဘူးပေါ့ဗျာ
။စကိုင်းတိုင်းကမော်လိုက်မြို့နယ်မှာတစ်တန်ချိန်တသိန်းခွဲနီးပါးထုတ်လုပ်ဖို့ရှိတယ်လို့ယာရာစင်းမှာပါဝင်ပါတယ်။ဒီလိုမော်လိုက်မြို့နယ်တစ်ခုထဲမှာတန်ချိန်အများကြီးထုတ်တာဟာမဖြစ်သင့်ဘူးလို့တိုင်းဒေသကြီးလူတော်ကိုယ်စားလှယ်ဦးလိုက်မြင့်ကပြောပါဗျာ။တန
်ချိန်တသိန်းကျော်ကြီးဆိုတာကတော့တစ်နှစ်ထဲနဲ့မဖြစ်သင့်ဘူးလို့ကျွန်တော်ကသိတယ်။နှစ်နှစ်လိုက်ဆိုလို့ရှိရင်ကတော့တမျိုးပေါ့။ဒီနှစ်နဲ့ဘာလာနေနဲ့ထဲနဲ့တန်းရင်တသိန်းကျော်ကတော့မှန်များမှန်ငယ်လို့ရှိရင်များတယ်ဒေါ်လာများနေတယ်လက်ဥရုရာစီကိုထင်းထိုင်နိုင်တာပေါ့ဗျာဒီလောက်များတာကိုဗျာအတိုင်းတာတိတိ
တနင်္သာရီတိုင်းဒေသကြီးမှာဆိုရင်ဘိတ်ခရိုင်မှာပဝါဖုံမဲ့ကျိုးပြင်တော့ကနေတစ်တန်ချိန်1000ကျော်ထုတ်လုပ်ဖို့ရတာပြီးတစ်ထုတ်မဲ့အခြေအနေကိုတစ်တော်ဦးစီးဌာနကတနင်္သာရီမြို့နယ်ခမ်းမမှာဒီနေ့ရှင်းပြခဲ့ပါတယ်တနင်္သာရီမြို့နယ်တိုင်းဒေသကြီးလှုပ်တော်ကိုယ်စားလှယ်ဦးရဲမြင့်ဆွေကတော့တိထုတ်တာမှာစနစ်တကျဖို့လိုအပ်တဲ့အပြင်ဒီသကံတွေကိုအသုံးပြုဖို့အတွက်လည်းထဲသွင်းစီစဉ်အသင့်ကြောင်းဒီနေ့ဆွေးနွေးပွဲမှာအကြံပြုခဲ့တယ်လို့ပြောပါတယ
်ဒီသသုံးကိုခွဲတန်းတစ်ခုအနေနဲ့ရာခိုင်နှုန်းတစ်ခုအနေနဲ့ချထားပေးဖို့လိုအပ်တယ်ဘာလို့လဲဆိုတော့အဲ့ဒီတော့မှလည်းဒီဒေသအတွက်လိုအပ်တဲ့သစ်တွေဟိုအားတွေတကူလိုအပ်တဲ့ဟာတွေကိုတော်တော်မှကိုစီစဉ်တဲ့ကို illegally ခုတ်တာမျိုးလည်းမရှိတော့ဘူးပေါ့နော်ပြီးတော့ဒေဂျီဂျီနဲ့ဒီသက်ဆက်တွေမှာဝယ်ဖို့ဆိုတာဟာလည်းမရှိနိုင်ဘူးအဲ့တော့တရားဝင်ထုတ်တဲ့ဟာတွေကတော့နေတဲ့လေဒီသက်ဆိုင်ရာမျိုးတွေအတွက်ကိုဒီခွဲတန်းတစ်ခုနေတဲ့ဘာနဲ့တန်းဒေသသုံးအတွက်သူတို့နေလည်းပြန်ရောင်းပေးပါမယ်ဆိုတဲ့ဟာမျိုးလေးရှိလို့ရှိတော့ပို့ပြီးတော့ပိုကောင်းမယ်လို့အခုနေတာအဲ့လိုမျိုးတော့ထင်မိပါတယ
်မြန်မာနိုင်ငံဟာဘရာဇီးနဲ့အင်ဒိုနီးရှားနိုင်ငံပြည်ရင်ကမ္ဘာပေါ်မှာတည်တော်ပြုံတိမှုတတိယအများဆုံးနိုင်ငံဖြစ်တယ်လို့ဒီနှစ်ပိုင်းတွေအတွင်းတနိုင်ငံလုံးမှာရေကြီးတာတည်ညံတွေပျက်စီးတာစတဲ့ရာသီဥတုဖောက်ပြန်တာတွေကြုံတွေ့နေရပါတယ်ဒါကြောင့်တိထုတ်တာတွေပြိပင်ထားဖို့ဒီတိုင်းကံတွေနဲ့တဘာဝပတ်ဝန်းကျင်အရေးဆောင်ရွက်နေသူတွေကလိုလားနေကြပါတယ်ခင်ဗျာ